This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆေးဟာနာရှင်ပြီးတို့ကနေကင်းဝေးပြီးကိုယ်စိတ်နှစ်ပါးပြီးကင်းလုံခြုံကြပါစေလို့ဗီဒီယိုညူးချီဖွယ်သားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။ခုချိန်ကစပြီးဗီဒီယိုအန်ယူဂျီရဲ့ဆေးရေးသတင်းကောက်နှုတ်ချက်တွေကိုတော့နေဦးနိုင်မှဖတ်ကြားတင်ပြပေးပါတော့မယ်ရှင
်။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီးဗီဒီယိုအန်ယူဂျီရဲ့မနက်ခင်းဆေးရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့နေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ကလီးနဲ့ကံကောကြားကစစ်ကောင်စီအခြေစိုက်စခန်းများကိုနှစ်လအတွင်းတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးတော့ကြံရှိနေတဲ့စစ်ကောင်စီစခန်းများနဲ့ပြူစောတိစခန်းများကိုဆက်လက်တိုက်သွားမယ်လို့ CDF KKG ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းကလေးမျိုးနဲ့ကံကောမျိုးကြားရှိစစ်ကောင်စီတပ်အခြေစိုက်စခန်းများနဲ့ပြူစောတိများစုမှုထားတဲ့ကြံသာရွာတို့ကိုနှစ်လအတွင်းတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးတော့ကြံရှိနေတဲ့စစ်ကောင်စီစခန်းများနဲ့ပြူစောတိစခန်းများကိုဆက်လက်တိုက်သွားမယ်လို့ CDF KKG ကထုတ်ပြန်ထားပါတယ်။2025ခုနှစ်ဖေဖော်ဝါရီလကစတင်ခဲ့တဲ့ CDF KKG Meter Operation နှစ်လအတွင်းမှာစစ်ကောင်စီရဲ့ကဘာနီမှန်တော်အောင်သာယာအရှိအနောက်တပ်စခန်းများနဲ့ပြူစောတိများကြီးစုထားတဲ့ကြံသာရွာတို့ကိုအောင်မြင်စွာတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ဆိုထားပါတယ်။ဖေဖော်ဝါရီလ12ရက်နေ့ကကလေးကံကောကြားမှာအတောင့်တင်းဆုံးစခန်းဖြစ်တဲ့ကဘာနီစခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးတော့15ရက်နေ့မတိုင်ခင်မှန်တော်ရွာနဲ့အောင်သာယာရွာအနောက်ကစစ်ကောင်စီတပ်စခန်းများကိုဆက်လက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့သိရပါတယ်။တိုက်ပွဲများအတွင်စစ်ကောင်စီဘက်ကပြန်လည်ထိုးစစ်ဆင်မှု19ကြိမ်တိုက်ပွဲမရှိတဲ့ခြေရွာများအပါအဝင်လေကြောင်းတိုက်ခိုက်မှုအကြိမ်တစ်ထောင်ကျော်ပြုလုပ်ခဲ့ပြီးတော့ပြည်သူ15ဦးထပ်မံနေသိဆုံးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်40ကျော်တန်ရာရရှိခဲ့ပြီးတော့ဆေးရုံကြောင်းတာတနီးကအဆောက်အဦးနဲ့ပြည်သူနေအိမ်60ကျော်ထိခိုက်ပျက်စီးခဲ့တာကြေးရွာပေါင်း12ရွာမှပြည်သူ2000ကျော်ထွက်ပြေးခဲ့ရတယ်လို့ဖော်ပြထားပါတယ်။အဲဒီနောက်ဧပြီလ17ရက်နေ့မနက်အစောပိုင်းမှာပြူစောတိများစုမှုထားတဲ့ကြံသာရွာကိုဆက်လက်ထိုးစစ်ဆင်ခဲ့ရာမုံလွေပိုင်းမတိုင်းမီမှာအပိသက်သိမ်းပိုက်နိုင်ခဲ့တာလို့သိရပါတယ်။တိုက်ပွဲများအတွင်ချင်းလန်ဒီဖန့်စ်ဖို့စ်ကလေးကဘောကံကော CDF KKG နဲ့အတူ CNA CDF Haka CDF Tenderland CDF CDM Cin ABSDF PDF Fakor RKDF ရောဒေတာလွတ်မြောက်ရေးတပ်ပေါင်းစု CDF Samtan နဂါညီနောင်ဟန်တာဝရီပကဖ MCR နဲ့ကလေးတောင်ပိုင်းတော်လင်းအင်အားစုအဖွဲ့များကပူးပေါင်းပါဝင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ဆလဘီပေါင်းမြုံနယ်တနံပင်စင်းရွာကိုဘုံသီးကျဲတိုက်ခိုက်ခဲ့တဲ့စက်တက်လေထီနှစီအားပြစ်ခတ်ခဲ့ရာလေထီမောင်းသူတအူးပေါင်ထိမှန်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဧပြီလ14ရက်နေ့မနက်9နာရီခွဲကအချိန်မှာစိတ်ဖြူမြို့နယ်ကပ္ပစ22မှာတက်လာပြီးတော့ပေါင်းမြုံနယ်တနံပင်စင်းရွာကိုဘုံသီးကျဲတိုက်ခိုက်ခဲ့တဲ့စက်တက်လေထီနှစီအားပကဖစုဖွဲ့မှုတပ်ပေါ့မြိုင်ကံမလက်နက်ကြီးတပ်ဖွဲ့ကအသင့်ဆောင်ဆိုင်ပြစ်ခတ်ခဲ့ရာလေထီမောင်းသူတအူးပေါင်ထိမှန်ထိခိုက်ဒဏ်ရာရရှိသွားကြောင်းမြိုင်ပကဖမှတရင်ထုတ်ပြန်ထားပါသည်။တနပင်စင်းရွာကိုဘုံသီးကျဲချမှုကြောင့်ပြည်သူနှစ်ဦးထိခိုက်ဒဏ်ရာရရှိသွားကြောင်းစကားစသည်ဒကြံကာလအခွင့်ကောင်းယူပြီးတော့လူစုလူဝေးများကိုအကြောင်းမဲ့ဘုံကျဲခြင်းစက်တက်လီထီဖြင့်ဘုံသီးကျဲချခြင်းလက်နက်ကြီးဖြင့်ရန်တမ်းပစ်ခတ်ခြင်းများပုံမှုပြုလုပ်နိုင်တဲ့အတွက်ကြောင့်ပြည်သူများအထူးကယူပြုပါရန်နှိုးဆော်ထားပါသည်ခင်ဗျာ။ဆလဘီစလင်းမျိုးနဲ့အတွင်စစ်ကြောင်းထိုးလာတဲ့စစ်ကြောင်းမှထွက်ပြေးလာတဲ့စစ်မှုထမ်းတပ်သားကိုထိမ့်သိမ်းပေးထားတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဧပြီလ15ရက်နေ့မှာစလင်းမျိုးနဲ့အတွင်စစ်ကြောင်းထိုးဝင်ရောက်လာတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းကိုမိုင်းဆဲလုံးထက်မနေဖောက်ခွဲတိုက်ခိုက်ခဲ့ရာထိခိုက်မှုအများအပြားနဲ့ပြန်လည်ဆုတ်ခွာသွားကြောင်းဒေါင်းညီနောင်မျိုးပြပျောက် जा တပ်ဖွဲ့မှတဲ့ရင်ထုတ်ပြန်ထားပါသည်။ထိုးစစ်ကြောင်းအတွင်မှစစ်မှုထမ်းအပတ်စဉ်ကတင်းနန်းစင်ကိုပိုင်အမှတ်ပါစ123927တပ်သားမောင်ဖူးအီမှ ထွက်ပြေးလွတ်မြောက်လာတယ်လို့ဖော်ပြထားပါတယ်။စစ်မှုထမ်းတပ်သားမောင်ဖူးအီမိုင်းထိမှန်ထားတဲ့တန်းရများအားစီကူတာမှုများပြုလုပ်ပေးခဲ့ပြီးတော့ကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးနထိုးကြီးမျိုးပေါ်မှာအရက်ဝယ်လာတဲ့စစ်သားနှစ်ဦးကိုပြစ်ခတ်ရှင်းလင်းခဲ့ပြီးတော့လက်နက်ခဲယမ်းများတင်စီရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံခရိုင်နထိုးကြီးမြို့ပေါ်မှာအရက်လာဝယ်တဲ့စစ်ကောင်စီတပ်သားနှစ်ဦးကိုပြစ်ခတ်ရှင်းလင်းခဲ့ပြီးတော့လက်နက်ခဲယမ်းများကိုတင်စီရရှိခဲ့တယ်လို့နထိုးကြီးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဧပြီလ15ရက်နေ့မနက်9နာရီခွဲခန့်မှာအရက်လာဝယ်တဲ့စစ်ကောင်စီတပ်သားနှစ်ဦးကိုနထိုးကြီးပကဖကအတူနှစ်လက်သေးပြေတိုက်ခိုက်ခဲ့တာဖြစ်ပြီးတော့နှစ်ဦးစလုံးနေရာမှာပဲတည်ဆုံသွားခဲ့တယ်လို့ဆိုပါတယ်။ဒါအပြင် ME11 တနက်နှစ်လက်ကြီပေါက်3ပေါင်းနဲ့ 5.56G 85,000 ကိုတင်းစီရရှိခဲ့ပြီးတော့တပ်ဖွဲ့ဝင်များဘေးကင်းစွာပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။စစ်ကောင်စီတပ်ကအပြစ်ရက်စေးရေးကြီးညာထားပြီးမဲ့နထိုးကြီးမျိုးနဲ့အတွင်းရှိကျေးရွာများနဲ့ဘာသာရေးအဆောက်အုံများကိုဦးတည်ပြီးတော့လေရင်စက်တက်လေးထီးနဲ့ဟောင်ဝါဇာများဖြင့်နေ့စဉ်ပစ်ခတ်ဘုံကျဲတိုက်ခိုက်တာကြောင့်ပြည်သူများအနေနဲ့အထူးသတိပြုနေထိုင်ကြဖို့နထိုးကြီးပကဖကအသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးဗန်ဘွေကုန်းပြည်စော်တိကိုတွားရောက်ရှင်းလင်းရာလက်ပစ်ဘုံဖြစ်ပြန်တိုက်ခိုက်ခဲ့တဲ့ဇနီးဖြစ်သူကိုပြစ်ခတ်ရှင်းလင်းခဲ့ရတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတာယာဝတီခရိုင်မင်းလာမြို့နယ်ရွေးကုန်းအုပ်စုဗန်ဘွေကုန်းကြီးရွာကစစ်ကောင်စီတရင်ပေးပြူစောတိတအုပ်ကိုတွားရောက်ပစ်ခတ်ရှင်းလင်းခဲ့ရာပြန်လည်ခုခံထွက်ပြေးသွားခဲ့ပြီးတော့၎င်းရဲ့ဇနီးဖြစ်သူတည်ဆုံသွားခဲ့တယ်လို့တာယာဝတီခရိုင်တရင်383တက်ခွေးနှစ်ကထုတ်ပြန်ထားပါတယ်။ဧပြီလ23ရက်နေ့ည9နာရီခွဲအချိန်မှာဗန်ဘွေကုန်းကြီးရွာနေပြူစောတိထွန်းတော်ဝင်းဆိုသူကိုတာယာဝတီခရိုင်တရင်383တက်ခွေးနှစ်ရဲဘော်များကရှင်းလင်းဖို့နေအိမ်ကိုတွားရောက်ခဲ့တယ်လို့ဆိုပါတယ်။တွားရောက်ရှင်းလင်းစဉ်ထွန်းတော်ဝင်းဟာနေအိမ်အနောက်ဘက်မှခုံချကတနက်ဖြစ်ပြန်လဲပြစ်ခတ်ထွက်ပြေးသွားခဲ့ပြီးတော့၎င်းရဲ့ဇနီးဖြစ်သူကလည်းလက်ပစ်ပုံးဖြစ်ပြန်လဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အရီလိုပြန်လဲတိုက်ခိုက်ခဲ့တာကြောင့်၎င်းရဲ့ဇနီးပြူစောတိတင်နန်းစဉ်မတ်စာဥကိုတနက်ဖြစ်သုံးချက်ပြစ်ခတ်ခဲ့ရာနေရာမှာပဲတည်ဆုံသွားခဲ့တယ်လို့ဆိုပါတယ်။၎င်းတို့လမယားနှစ်ဦးစလုံးဟာတော်လန်ရဲဘော်များရဲ့အချက်လက်များကိုစစ်ကောင်စီတန်းတရင်ပေးခြင်းပြည်သူများအားမမှန်မကန်တရင်ပေးကစစ်ကောင်စီကိုဖမ်းဆီးခိုင်းခြင်းတို့ကိုလှုပ်ဆောင်နေသူတွေဖြစ်ကြတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ခင်ဗျာ။ဆလဘီကျုံတူးမျိုးနဲ့ကန်းနေရွာဖုံးကြီးကျောင်းလေရင်နဲ့ဘုံကျဲခံရပြီးတော့6ဦးကန်တည်ဆုံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဧပြီလ15ရက်နေ့နေ့လယ်12နာရီခန့်မှာကော့ဂရိတ်မျိုးနဲ့ကျုံတူးမျိုးကန်းနေရွာရှိဖုံးကြီးကျောင်းအကျန်းဘက်စစ်တပ်ရဲ့လေရင်နဲ့ဘုံကျဲခံခဲ့ရပြီးတော့အရက်သား6ဦးကန်တည်ဆုံခဲ့ရကြောင်းကန်းနေရွာဒေသတရင်များအရာသိရပါတယ်။ဘုံကြောက်ပောက်ကွဲမှုကြောင့်ပရိုဘောက်ကားတစ်စီးပေါ်မှာကြောက်ပြီးတော့ကားမောင်းသူအပါဝင်ပြည်သူတို့ပွဲချင်းပြီးတိတ်ဆုံးခါဘုံကြီးเจ้าမှာတကြံအကျက်နေဥပုပ်သီလာယူရန်လာရောက်ကြတဲ့ပြည်သူများလည်းထိခိုက်တိတ်ဆုံးမှုရှိခဲ့တယ်လို့သိရပါတယ်။ထိခိုက်တိတ်ဆုံးသူအရေအတွက်တိုးလာနိုင်ပြီးတော့လွန်ခဲ့တဲ့ရက်ပိုင်းတွေကတည်းကဂျုံတိုးမြို့ပေါ်မှာရှိတဲ့အမှတ်545ချင်းမြန်တက်ရင်အမှတ်546ချင်းမြန်တက်ရင်ဗျူဟာစခန်းတွေကမြို့အနီးမှာရှိတဲ့ရေဘူးကြီးကော့ဝါလဲဝင်းပြနောင်တမန်တမိန်တိုတောင်ကပရိုင်မိကလုံကန်းနီကျေးရွာများကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းဧပြီလ14ရက်နေ့ညပိုင်းမှစတင်ကကော့ဂရိတ်မြို့နယ်ဂျုံတိုးလမ်းပိုင်းမှာရှိတဲ့ကျေးရွာတွေကိုစကားစတက်ကဟာဝေစာအမြောက်တင့်ကားတစီးနဲ့လိုင်းလံပစ်ခတ်တိုက်ခိုက်နေတဲ့အတွက်ကြောင့်စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကားခဆက်နှစ်အနီးကရင်ခွဲတောင်နေရာတဝိုက်ကို KNL မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်နေကြောင်းသိရပါပါတယ်ခင်ဗျာ။ဆလဘီနထိုးကြီးရေလေဖုံးကြီးချောင်းကိုလေရင်ဖြစ်ဘုံကျင်းမှုကိုရင်ငယ်တပားနဲ့တန်ကားတော်တပားအပါဝင်၃ဦးပြင်းထန်ဒဏ်ရာရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဧပြီလ14ရက်နေ့ညနေ6နာရီခန့်အချိန်မှာနထိုးကြီးမြို့နယ်ရေလေဖုံးတော်ကြီးချောင်းကိုစစ်တပ်ကလေရင်ဖြစ်ဘုံနှလုံးကျဲချခြင်းကြောင့်အသက်9နှစ်အရွယ်ကိုရင်ငယ်တပားနဲ့တန်ကားတော်တပားအပါဝင်၃ဦးပြင်းထန်ဒဏ်ရာရရှိပြီးတော့ဖုံးကြီးချောင်းမီးလောင်ပျက်စီးခဲ့ကြောင်းဒေသတဲ့ရင်များအားသိရပါသည်။ကျွန်းချောင်းရွာရေလေဖုံးတော်ကြီးချောင်းကိုအကြမ်းဖက်စစ်တပ်ကဂျက်ဖိုက်တာဖြင့်ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ကြောင်းသိရပါသည်။အကြမ်းဖက်စစ်တပ်ရဲ့ဘုံကျဲမှုအတွင်းရေလေဖုံးတော်ကြီးချောင်းမှတက်တော်54နှစ်အရွယ်ဦးသေးဝရအသက်အန္တရာယ်စိုးရိမ်ရပြီးတော့အသက်9နှစ်အရွယ်ကိုရင်ငယ်တပားနဲ့ကျောင်းဝေယဝိဆလောက်ကင်ဆောင်ရွက်ပေးနေတဲ့အသက်20အရွယ်အမျိုးသားတအူးတို့ပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့သိရပါသည်ခင်ဗျာ။ဆလဘီကော့ဂရိတ်မျိုးနယ်မှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရည်များကြောင့်ကလင်းငယ်များအပါဝင်8ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နေမြေဒူပလာယာခရိုင်ကော့ဂရိတ်မျိုးနယ်မှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရည်များကြောင့်ကလင်းငယ်များအပါဝင်ပြည်သူ8ဦးဒဏ်ရာရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဧပြီလ10ရက်နေ့ည6နာရီခန့်မှာကော့ဂရိတ်မျိုးမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကဒရုန်းဖြင့်မောင်းမရွာသည့်ကျေးရွာကိုဘုံကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဆိုပါဘုံကျဲတိုက်ခိုက်မှုအတွင်အသက်10နှစ်အရွယ်မိန်းကလေးငယ်တအူအသက်50 55နှစ်အရွယ်အမျိုးသားတဦးနဲ့အသက်50အရွယ်အမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။အလားတူအေဘီလာ၈ရက်နေ့ည10နာရီမိနစ်28မိနစ်ခန့်မှာလဲကော့ဂရိတ်မြို့ပေါ်မှာတက်ဆွေးထားတဲ့စစ်ကောင်စီတပ်120မမ122မမလက်နက်ကြီးများဖြင့်အန်ကောင်ကြိုက်တက်လိုက်နဲ့တောက်ပလန်ကြီးရွာများကိုပစ်ခတ်ခဲ့တယ်လို့ဆိုထားပါတယ်။အဆိုပါလက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်အသက်40နဲ့26နှစ်အရွယ်အမျိုးသား2ဦးအသက်14နှစ်အရွယ်မိန်းကလေးတဦးအသက်9နှစ်နဲ့6နှစ်အရွယ်ကလေးငယ်2ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဟာခာဘျူဟာ266မှပြည်သူစစ်3ဦး CDF ဟာခာထံလက်နက်နဲ့တကွအလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။ချင်းပြည်နယ်ဟာခာမြို့အခြေစိုက်စစ်ကောင်စီရဲ့အမှတ်266ဘျူဟာတပ်စခန်းကပြည်သူစစ်3ဦးဟာလက်နက်ခဲယမ်းများနဲ့တကွအလင်းဝင်လာတယ်လို့ချင်းလန်ဒက်ဖန်ဖို့စ်ဟာခာကထုတ်ပြန်ထားပါတယ်။ဧပြီလ23ရက်နေ့မှာဘျူဟာ266မှပြည်သူစစ်3ဦးဟာ ME1 တက်လက် ME3 တက်လက်နဲ့ ME11 တက်လက်တို့ကိုယူဆောင်လာပြီးတော့ပြည်သူတော်လှန်ရေးမှပူးပေါင်းပါဝင်လာခဲ့တယ်လို့ဆိုပါအဲဒီလိုအလင်းဝင်ရောက်လာသူ3ဦးကို CDF ဟာခါကနှွေးထွေးစွာကြိုဆိုခဲ့ပြီးတော့ဂုံပြူစွန့်ဝင်များပြည့်ရက်ခဲ့ကလုံခြုံတဲ့နေရာရောက်တဲ့အထိတာဝန်ယူဆောင်ရွက်ပေးသွားမယ်လို့သိရပါတယ်။စစ်ကောင်စီလက်အောက်မှာတာဝန်မထမ်းဆောင်ခြင်းပဲပြည်သူရင်ဝင်ကိုဗတ်ပြောင်းခြင်းသူများကို CDF ဟာခါမှအမြဲတမ်းကြိုဆိုကြောင်းနဲ့လုံခြုံတဲ့နေရာရောက်တဲ့အထိတာဝန်ယူမှာဖြစ်ကြောင်းအသိပေးထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းနှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ။
ဒီသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတခါနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုနေဦးလီပြည်ကဖတ်ကြားတင်ပြပေးပါတော့မရှင်။မင်္ဂလာပါရှင်။အခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မနေဦးလီပြည်ပါ။ပထမဆုံးသတင်းအနေနဲ့အကြံဖက်စစ်ကောင်စီရဲ့လုပ်ရက်တွေကိုအရေးယူဖို့ကုလသမဂ္ဂအတွေ့အမှုချုပ်ထံတာမတ်ကြီးဦးကျော်မိုးထွန်းစာရေးသားပေးဖို့တောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖက်စစ်ကောင်စီရဲ့လုပ်ရက်တွေကိုအရေးယူဖို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီဂူတာရက်စ်ထံတာမတ်ကြီးဦးကျော်မိုးထွန်းစာရေးသားပေးဖို့တောင်းဆိုခဲ့ပါတယ်။အဆိုပါတောင်းဆိုစာကိုဧပြီလ14ရက်ရက်စွဲနဲ့ရေးသားပေးဖို့ခဲ့ပြီးစစ်တပ်အာဏာသိမ်းမှု49လကြာလာတဲ့အချိန်စစ်တပ်ရဲ့တပ်ဖြတ်မှုကြောင့်လူပေါင်း6000ကျော်သေဆုံးခဲ့ရပြီးဖမ်းဆီးနှိပ်စက်ညှဉ်းပန်းခံရသူ 28000 ကျော်ရှိကာနေရစွန့်ခွာထွက်ပြေးနေရတဲ့ပြည်သူ3သန်းခွဲရှိနေတယ်လို့စာမှဖော်ပြထားပါတယ်။စစ်ကောင်စီကငလျင်ဘေးဒေသတွေကိုလည်းလေကြောင်းနဲ့လက်နက်ကြီးအသုံးပြုတိုက်ခိုက်ခဲ့တယ်လို့တာမတ်ကြီးကရေးသားဖော်ပြထားပါတယ်။ဒါကြောင့်စစ်ကောင်စီကိုအမြန်ဆုံးအရေးယူဖို့နဲ့ငွေကြေးစည်းစိမ်မှုလက်နက်ရောင်းချမှုလင်းရင်စီရောင်းချမှုတို့ကိုပါနိုင်ငံတကာကပိတ်ပင်ပေးကြရန်ရေးသားထားပါတယ်ရှင်။ဆလဘီဂျပန်နိုင်ငံသား၏ဒုတိယဝန်ကြီးမှသက်ဆင့်မြန်မာငလျင်ဘေးတွင်ပြည်သူများအရေးပေါ်ကူညီပေးရန်ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားကိုယ်စားလှယ်များကမေတ္တာရက်ခံတောင်းဆိုစာပေးအပ်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ဧပြီလ14ရက်မိုးလယ်2နာရီမိနစ်40မှာဂျပန်နိုင်ငံဒုတိယနိုင်ငံသား၏ဝန်ကြီးမစ္စတာမီယာဂျီတက်ကူမာဟာမြန်မာဒီမိုကရေစီအရေးကိုထောက်ခံအားပေးတဲ့ပါတီစုံပါဝင်တဲ့လွှတ်တော်အမတ်များသမဂ္ဂဥက္ကဋ္ဌမစ္စတာကွန်တိုဆိုအီချီ၊အက်ဒ်ဗိုက်ဇာမစ္စတာဖူကူရှိမာမီဇူဟို၊အတွေ့ရမှုမစ္စတာအီရှိဘာရှိမီချီဟီရိုဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားကိုယ်စားလှယ်များနဲ့မိနစ်20ကြာရင်းနှီးပွင့်လင်းစွာလက်ခံတွေ့ဆုံခဲ့ပြီးဆွေးနွေးခဲ့တယ်လို့ဂျပန်နိုင်ငံသား၏ဝန်ကြီးဌာနကဖော်ပြထားပါတယ်။ဆွေးနွေးရမှာ2025ခုနှစ်မတ်လ28ရက်နေ့မှာဖြစ်ပွားခဲ့တဲ့ငလျင်ကြောက်ထိခိုက်ပျက်စီးရတဲ့မြန်မာနိုင်ငံအခြေအနေနဲ့ဂျပန်အစိုးရရဲ့အကူအညီပေးမှုနဲ့ပတ်သက်ပြီးအမြင့်ချင်းဖလှယ်ခဲ့ကြပြီးမြန်မာငလျင်ဘေးသင့်ပြည်သူများအားအရေးပေါ်အကူအညီပေးရန်မေတ္တာရက်ခံထားတဲ့တောင်းဆိုစာကိုပေးအပ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒုတိယနိုင်ငံသား၏ဝန်ကြီးမစ္စတာမီယာဂျီမှငလျင်ကြောက်မြန်မာပြည်တွင်မှကြီးမားတဲ့ထိခိုက်ပျက်စီးမှုများရှိခဲ့တဲ့အပေါ်အလွန်စိတ်ထိခိုက်ရကြောင်းဂျပန်နိုင်ငံရဲ့မိတ်ဆွေကောင်ဖြစ်တဲ့မြန်မာနိုင်ငံသားများနဲ့အတူတကွရှိနေကြောင်းပြသတဲ့အနေနဲ့ဆက်လက်ပြီးငလျင်ဘေးသင့်ပြည်သူများထံတိုက်ရိုက်အထောက်ပံ့ဖြစ်စေမဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုဆက်လက်ပေးရကအကောင့်ထဲပို့ဆောင်သွားမှာဖြစ်ကြောင်းဆွေးနွေးပြောကြားခဲ့ပါတယ်ရှင်ဆလဘီမန္တလေးမြို့မှာမိုးကြီးမှုကြောင့်ငလျင်တန်းထိထားတဲ့တိုက်အချို့ပြိုကျတဲ့သတင်းကိုတင်ပြပေးပါမယ်။ဧပြီလ15ရက်ညနေပိုင်းမှာမိုးသီးသန့်စွာရွာသွန်းခဲ့တာကြောင့်ငလျင်တန်းထိထားတဲ့အဆောက်အုံချို့ထပ်မံပြိုကျခဲ့ကြောင်းဒေသသတင်းများအရသိရပါဗျ။မန္တလေးတိုင်းမြို့နယ်အများစုမှာညနေ3နာရီခန့်ကစတင်ပြီးတော့မိုးရွာခဲ့ပြီးမန္တလေးမြို့ပေါ်မှာရှိတဲ့ရပ်ကွက်များရေကြီးတဲ့အထိမိုးကောင်းခဲ့တယ်လို့သိရပါဗျ။မလ28ရက်ကငလျင်ကြီးလှုပ်ပြီးတဲ့နောက်အနည်းငယ်တိမ်းဆောင်းသွားတဲ့လူနေထိုင်ခြင်းမရှိတော့တဲ့26လမ်း80 81လမ်းတွေက5 store အဆောက်အုံပြိုကျခဲ့တယ်လို့သိရပါဗျ။ယာယီငလျင်ဘေးရှောင်စခန်းများမှာလည်းရေဝင်ပြီးတော့ဘေးသင့်တဲ့သူများအရေးပေါ်ထပ်မံရွှေ့ပြောင်းနေကြရတယ်လို့သိရပါဗျ။
ဆလဘီစုအိတ်ဒီဘတ်ဒီကမ်ပိန်းရဲ့ပထမပိုင်းဖြစ်တဲ့အမတ်ရပြက်ကလေးနေကိုနိုင်ငံအသီးသီးမှအဖအများမှဝယ်ယူသူများထံစတင်ဖြန့်ဖြူးပေးနေပြီဆိုတဲ့သတင်းကိုတင်ပြပေးပါမယ်။စုအိတ်ဒီဘတ်ဒီကမ်ပိန်းရဲ့ပထမပိုင်းဖြစ်တဲ့အမတ်ရပြက်ကလေးနေကိုနိုင်ငံအသီးသီးမှအဖအများမှဝယ်ယူသူများထံစတင်ဖြန့်ဖြူးပေးနေတယ်လို့သတင်းရရှိပါရတယ်။ကျွန်တော်တို့အစပိုင်းမှာတော့မေလအတွင်းမှသာဝယ်ယူသူများထံပို့ပေးဖို့အစီအစဉ်ထားပေမဲ့ကျွန်တော်တို့အဖအများရဲ့ကြိုးပမ်းမှုကြောင့်ဧပြီလဒုတိယဘက်ကလည်းစတင်ပြီးဝယ်ယူသူတွေထံကိုစတင်ပေးပို့နေပါပြီခင်ဗျာ။သို့တော့အကြောင်းကြောင့်ပြက်ကလေးမြောက်ရှိသေးတဲ့အဖအများရှိတဲ့နိုင်ငံတွေကနေဝယ်ယူထားတဲ့သူတွေအနေနဲ့အနည်းငယ်စိတ်ရှည်တိခန့်ပေးကြပါရနဲ့စုအိတ်ဒီကမ်ပိန်းဖြစ်မြောက်ရေးကော်မတီနဲ့နိုင်ငံတကာမှအဖအများဟာဆိုရင်လေမိမိတို့အလုပ်ချိန်မိသားစုအချိန်တွေကိုအသုံးပြုပြီးအမေစုရဲ့မွေးနေ့ကမ်ပိန်းဖြစ်မြောက်အောင်မြင်ရေးကို volunteer များအနေနဲ့အစွမ်းကုန်စ조사ပေးနေကြပါတယ်လို့ဆိုထားပါတယ်။နိုင်ငံအသီးသီးမှစုအိတ်ဒီဘတ်ဒေးကလန်ဒါဝယ်ယူသူများနဲ့ volunteers အဖအများအားကိမ်းနဲ့ကမ်ပိန်းဖြစ်မြောက်ရေးကော်မတီမှအထူးပဲကျေးဇူးတင်ရှိကြောင်းစုအိတ်ဒီကမ်ပိန်းဖြစ်မြောက်ရေးကော်မတီကဆိုထားပါတယ်ရှင်။အခုနောက်ဆုံးအနေနဲ့မိုင်းချီတန်ရန်ရဆင်မာလေးတင်လှလှစစ်ကူတောက်ဖို့အတွက်အလှူရှင်192ဦးရဲ့လူဒန်းငွေစုစုပေါင်း183သိန်းကျော်လက်ခံရရှိခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရစိုးမိုးနေမြေအတွင်းမှာရှိတဲ့အစင်ဝိုင်းတစ်ခုမှပြည်သူ့ဘက်တော်သားတန်ရန်ရဆင်မာလေးတင်လှလှစစ်ကူတောက်ရန်အတွက်အလှူရှင်192ဦးရဲ့လူဒန်းငွေစုစုပေါင်း183သိန်းကျော်လက်ခံရရှိခဲ့ပြီးအလှူငွေများဆင်မာလေးတန်ရန်တက်တာပြောက်ကင်းတဲ့အထိစစ်ကူတောက်ရမှာတုံဆွဲသွားမယ်လို့တင်ရန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကတဲ့ရင်ထုတ်ပြန်ထားပါတယ်။လက်ရှိစင်စေးကူတောက်မှုအနေနဲ့စင်ရဲ့လက်ရဘက်အရှိဘက်ခြေောက်ဒဏ်ရာရရှိခဲ့တဲ့နေရာကိုပုံဖွင့်စေဖို့နဲ့အနာတတလာစေဖို့ဖန်ရည်နဲ့အနာစေခြင်းပူးသက်စေပုံမှန်ထိုးပေးခြင်းများဆောင်ရွက်ကာကုသပေးလျက်ရှိတယ်လို့ဆိုပါရယ်။ဒဏ်ရာရဆင်မာလီတင်လှလှအတွက်စေကုသစေတာမကတက်စွမ်းသမျှပုံမူထဲ့ဝင်ကူညီမှုများကြောင့်ဆင်မာလီခြေောက်ဒဏ်ရာရေရှည်ကုသမှုအပြင်အခြားသောဆင်များရဲ့ကျန်းမာရေးဆောင်ရှောက်မှုများအတွက်လိုအပ်တဲ့နေရာတွေမှာလည်းကြန့်ရှိအလှူငွေတွေကိုထောက်ပံ့သုံးစွဲသွားမယ်လို့ဆိုထားပါရယ်ရှင်။အခုတင်ပြပေးခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီနဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါရယ်ရှင်။
ပြည်တွင်းသတင်းတွေကိုနားဆင်ကြကြရတာပါအခုဆက်လက်ပြီးနားဆင်ကြရမှာကတော့တော်လှန်ရေးကြပြအနေနဲ့စုဖို့မိရေးသားပြီးလူဦးမှုရွတ်ဖက်ထားတဲ့ပျော်ရွှင်ပါရဲ့လားလို့အမိရတဲ့တော်လှန်ရေးကြပြကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင
်မေကွန်းကနိုင်ငံတော်နဲ့ဆိုင်လာပြီးမပျော်ပါနိုင်သောနှလုံးသားများနဲ့မရွှင်လန်းလိုသောခံစားချက်များကသာလိုအပ်သောတင်ရန်စာတတွေဖြစ်ခဲ့ပြီးရရှိထားသောအောင်မြင်မှုတွေဖြစ်ခဲ့ပြီးချစ်ချင်းကိုဆက်လက်ထွန်းညှိဖို့လောင်စာတွေဖြစ်ခဲ့ပြီးပျော်ရွှင်ပါရဲ့လားပျော်ရွှင်လျက်ပါဆိုရင်ဖြစ်အရာရာစီကနှုတ်ထွက်လိုက်ပါရစေခွဲတန်းတစ်ခုလိုရယူခဲ့ရတဲ့မျက်ရည်ဆက်လက်ရန်ရာကြီးကိုနှလုံးရည်ရေချိန်နဲ့သာမနာတန်မောင်းနေရအောင်မှမို့ခမည်းလဲလေးလံခွင့်ရှိပါတယ်အငိုအားလုံးဆုံးသွားတဲ့တနေ့မမေ့သေးတဲ့ရှင်တန်မှုမျိုးနဲ့ပြန်ဆောင်ကြတဲ့အခါအရင်ဆုံးပြုံးပြဖို့သာဆန္ဒပြုထားခဲ့ပါမယ်လက်သေးစုပ်ထဲမှာထည့်ထားသမျှကျဆက်နာကျင်မှုတွေကြီးပဲမှုလေပြင်းတစ်ချက်လဲအထိမခံနိုင်တာကိုနားလဲပါကြကြနနပတ်သက်ထားရတဲ့အော်နှလုံးနာစရာကာလကြီးထဲမှာကျနာပွဲစကားမဆိုဖြစ်တာကိုလေခွင့်လွတ်ပါစုပုံးမိ
ဗီဒီယိုညူဂျီရဲ့မနက်ခင်းစီစဉ်တွေကိုဆက်လက်တင်ပြနေပါတယ်အခုတခါနားဆင်ကြရမှာကတော့တယောဇာကဏ္ဍအနေနဲ့လေခဏီရေးသားပြီးလွတ်လပ်မျိုးရွတ်ဖတ်ထားတဲ့တန်ခါသွေးစိမ့်လို့အမည်ရတဲ့တယောဇာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင
်တန်ခါသွေးစိမ့်စာတင်တိုက်တိုက်ပေါ်နိမ့်နိမ့်လေးနှစ်ခေါက်ပတ်ပြန်ပြီးဘုံလေးလုံးကျဲလို့ကိုရင်လေးတွေရှစ်ပါးတကာတကာမတို့နဲ့ဥစဉ်လေးတစ်ပါးဟာဖျားရှင်တော်မှမခံစားဘူးတဲ့အဆုံးစွန်သောနာကျင်ဒုက္ခနဲ့ပြန်လွန်သွားကြရတဲ့အပေါ်မှာငါသိနေပါသောတန်ခါတော်တွေဘာပြောကြမလဲအထူးသဖြင့်ဘဝတူစာတင်တတ်ယဟန်ငယ်တွေစာချကိုတော်တွေကဘာပြောကြမလဲဗမာပြည်တန်ခါအလုံးရဲ့ကိစ္စဝဝကိုစီမံခန့်ခွဲနေတဲ့တန်ခါနာယကအဖွဲ့အစည်းအဆင့်ဆင့်ကဘာဩဝါဒမွက်ကြမလဲ တိလာရှင်ဝတ်စုံယုံကြော်ညာတဲ့သင်ကန်းဆိုင်ကိုတောင်းပန်ဝန်ချခိုင်းတဲ့ကိုတော်ကြီးရောဘယ်လိုတောင်းပန်ခိုင်းမလဲဓမ္မကတိကအကျော်တွေကရောအနိစ္စအမြဲမရှိလားအနတ္တအစိုးမရလားဒုက္ခဆင်းရဲပါတကားလားရာဇတော်မင်းဆိုပေးလားအမနုဿတော်လူစိတ်ပြောက်ခွေးစိတ်ရောက်ပေးလားဇဏပရတော်မန်းလေးရန်ကုန်မြို့ကြီးမဟုတ်ဇဏပုတ်ဘေးဆိုတာလားအတ္တဓမ္မတော်တရေဘလူအယူအနံအတန်းအယုတ်အစုတ်ပလုတ်ဘေးလားဖရာတကာရဲ့အမိတ်မှုအများတကာလိုလှိမ့်ခံရမလားဒီသေးချင်းကိုချိန်မွန်ထောပနာကြလိမလားဒီသက်ချင်းကိုတက်တိတ်နေကလက်ခံလိုက်ကြပါလားဘဲကိုရင်ဘာဖြစ်ဖြစ်ငါเจ้าကကိုရင်တွေကစာမေးပွဲကစက်မှာပတုတဖြစ်ပဟဲ့ဆိုပြီးလိုင်းပေါ်တင်ဂုံဆင်ကြမလားစာအောင်ကုန်ပြုပူဇော်ပွဲတွေကျင်းပကြမလားဖျားသားချင်းတွေပေါ်တည်င်းသုံးဖော်တွေပေါ်ပစ္စည်းလေးပါတကာတကာမတွေပေါ်ကိုတော့ဂယုနာတွေခံစားစီချင်ပါရဲ့ပမလိုက်တရားမျှတမှုဥပိ္ပခာဖြစ်ဖြစ်ပေါ်နိဗ္ဗာန်ရောက်ကြောင်းချမ်းသာရောက်ကြောင်းတမာဒိဋ္ဌိအမြင်မှန်ဆိုတာလေးဖြစ်ဖြစ်ပေါ်တမာဝါစာမဟုတ်တော့ကြိုးကြောင်းပြညွန်းဆုံးမစကားလေးနဲ့တမာအာဇီဝမြောက်တဲ့ဆွန်းတလုတ်တန်ဖြစ်ဖြစ်ပေါ်အသေးဝနာစပါလာနံလူမိုက်ဆိုလျင်ရှောင်းသွေလွှဲမမီဝဲကင်းပန္တိတာနိစသေဝနာပညာရှိလူလိမ္မာကိုပေါင်းသင်းနီးယူပူဇာစပူဇာနေရန်မထောက်ခံထိုက်သူမထောက်ခံမချိမြောက်တင့်သူပြစ်ပယ်တာဒဏ်ခတ်တာဖြစ်ဖြစ်ပေါ့သာသနာဟာရာဇာပဒနံဒုံးလားတရားဆိုတာဘာလဲဓမ္မဆိုတာဘာလဲလက်ပြာဆိုတာဘာလဲသီလဆိုတာဘာလဲဝတ္တဝတ္တရားဆိုတာဘာလဲတမာတိဆိုတာဘာလဲပညာဆိုတာပါလဲနိဗ္ဗာန်ဆိုတာပါလဲဆင်းရဲဆိုတာပါလဲလွတ်မြောက်မှုဆိုတာပါလဲဗုဒ္ဓဆိုတာပါလဲဝိပစ္ဆဝါဒီဆိုတာပါလဲအဝိဇ္ဇာဆိုတာစောက်တလွဲသိမှုဆိုတဏှာက good feeling လားဥပါဒံဆိုတာ comfort zone တဲကမထွက်တော်တာလားအဲ့ဒါဟာယဟန်ဘဝလားအလုံးဟာစစ်အာဏာယူဇာတိမှာအရွယ်မတိုင်ခင်ဇရာရတာလားမအိုမနာပဲဥပ္ပစ္စေတကမရဏကံထိုက်ကြရတာလားစေမှုထံဥပဒေတော့ကစာဝတ်နေရေးပရိဒေဝမီးလောင်ပြင်းပင်ပန်းဆင်းရဲညှင်းဆဲနှိမ့်ဆက်ဒုက္ခဘာတစ်ခုမှစိတ်ချမ်းသာစရာမရှိငရဲဒေါမနတလောင်ကျွမ်းပန်းပူမရှူနိုင်မထူနိုင်မလူနိုင်ဥပယာတတွေနဲ့ဩလမ်းပေါက်သားလျက်အပြည့်ခက်လမ်းတွတ်မဟုတ်ချေဆိုသဗ္ဗေတ္တအဝေယမဟွန်တူတော်ဘူးပေါ့ကမတကာခံကြကွာပေါ့ကိုခုံငွေနဲ့လက်နဲ့ဝဲကိုလူမမဲရင်သွေးလေးကိုအပိုင်းပိုင်းဖြတ်တတ်တဲ့ကောင်ကိုပဲရေမြင့်တင်းပြည့်ရှင်မင်းလဲရညာပါစေအမြဝေဣလို့မိသားစုတွေကငိုရင်းရှိုက်ရင်းလိုက်ဆိုပေးနေရဒုံလားဆွေမျိုးမိတ်ဆွေတွေကနာကြည့်ရင်းတောက်ခေါက်ရင်းလိုက်ဆိုနေရဒုံလားဖုန်ကြီးတွေကလိုက်ဆိုခိုင်းရကြဒုံလားအဲ့ဒါဟာတနာခယူနာဓမ္မလားကြိုးချောင်းဆင်ချင်းမှုအသိဉာဏ်ပညာကိစ္စလားမိစ္ဆာဒိဋ္ဌိလမ်းမလားရက်ဆက်ချင်းလားအပင်းလားတတ်တယ်သေးတယ်သေသူအတွက်ကောင်းမှုလုပ်ပြီးတတ်သူကိုကောင်းချိုးမျှဝေပေးရတယ်ဒါဟာလောကဓမ္မဖြစ်လားမောဟဓမ္မဖြစ်လားဒေါသဓမ္မဖြစ်လားဗုဒ္ဓဩဝါဒဖြစ်လားလမ်းပြသူအမှန်ဟုတ်သလားမှန်သောစကားဆိုသူလားဖြောက်မှတ်တည်ကြည်သူလားကိုးကွယ်ထိုက်သူလားဟေတုပစ္စယောမတရားအာဏာသိမ်းလို့ပြည်ပြက်ခွေအတ္တိပတိဖြစ်လို့သွေးအဝီစိတ်ထိရောက်တာအာနာယုနဲ့တဟဇာတဖြစ်လို့ဓမ္မကွာကြခွေယုနဲ့အညမညဖြစ်လို့ကျင်ကြဖဲ့ကြနေကြနင်းကြလူသက်ကောင်နဲ့နိုင်တရဖြစ်နေလို့ကြိတ်ကြဒီဆောက်ယုတွေနတ်တိမအများသူငါချမ်းသာရာရမှာတာသနာပါစီပင်မှာဒီငနာတွေကင်းမှတာသနာလဲလင်းမှာမဟုတ်ရင်ပြင်းတာခံရမှာရှင်းတာခံရမှာဗုဒ္ဓဟာအများကောင်းစားရေးအတွက်ပွင့်တော်မူခဲ့တာဖြစ်ပါတယ်အုတ်ချုပ်သူလူတစုကောင်းစားဖို့အတွက်ဆိုထီးနန်းစွန့်စရာမှမလိုခဲ့တာလေရေးသူလေးခဏတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပါ
ရွေးရွေးညူချီကိုနာတော်တာဆင်နေတဲ့ပြည်သက်များရှင်အ အခုနောက်ဆုံးအနေနဲ့တော်လှန်ရေးဒီဂီတာအနေနဲ့နှွေဦးပြည်သူများတည်ဆူထားတဲ့ We Will Fight Day That End လို့အမည်ရတဲ့တော်လှန်ရေးဒီဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
လူမဲမဲကလေးလည်းအိမ်ပြောနိုင်ဘူးအဖေမင်းနဲ့ကောင်းလည်းဝမ်းသာနိုင်ဘူးအခန်းရှိမှာပြတ်သွားတယ်နောင်ကျိုးများနဲ့ငါရင်နေငယ်ရှင်လို့တမင်းလည်းစာမဝင်တော့ဘူးအိမ်ထဲမှာရှိလည်းပဲမလုံးကြုံဘူးလမဟာလူသက်ကွင်းလိုမျိုးပြတ်တစ်ခုလိုပါSora mi ta so pie so ma Pyo shun sia nui thui mu shi nai da Lum so nai de tme wa yin de be ma Chwe lwin twa de naung chu mya Ngwe so ra ne le lo mi ya nai ba Aim jam la de tme a lwan de cha A pe ye kho kwin ma shi do de Mi ta so ma pa ma sa chu mi ya nai baBe du garo kwe twa chumale Be du garo no se chumale Be du garo chute du chanbi Uwe twen twa chumale Be du garo so lwa chumale Be du garo so chung chumale Be du garo ime twe chanbi Uwe twen twa chumaleKorele tam dwe nai dobu Me dwe hale kuti piam labu Lama ha yang song gewi pime dwe dwe ye Nga yue de kli li dong chabu Pere gale ta long ko bai ju Duka shi ma sao zai ze Pia la gwe ma shi du ye Bedu garo kwe twa chimale Bedu garo no se chimale Bedu garo chite du chabi Uwe twa twa ya pamle Bedu garo son lue chimale Bedu garo son show chimale Bedu garo eme du chabi Uwe twa twa chimale
နေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။